မြန်မာနိုင်ငံတော်ဟာစစ်ကောင်စီစန့်ကျင်ရေးဆန္ဒပြတာကိုဆက်ပြီးတော့အရှိန်မပြတ်လုပ်နေကြသလိုပဲတချို့နေရာတွေမှာမြေယိုပုံတုံးပြီးတော့ပြစ်ခတ်ဖြိုခွင်းနာတွေလည်းလုပ်နေပါတယ်။မင်းညကအပြန်အလှန်ပြစ်ခတ်တာတွေဖြစ်ခဲ့တဲ့ပင်လယ်ဘူးမြို့မှာတော့ဈေးဆိုင်တွေလည်းပိတ်ထားရပြီးတော့ထွက်ပြေးသိမ်းရှောင်ရသူတွေလည်းရှိနေပါတယ်။ဒီအကြောင်းရန်ကုန်ကလာတဲ့သတင်းကိုတော့ကိုငင်းချန်းကတင်ပြထားပါတယ်
။စကိုင်းတိုင်းကတာခရိုင်ပင်လယ်ဘူးမြို့မှာမနေ့ဧပြီလ5ရက်နေ့ကဆန္ဒထုတ်ပေါ်သူ2ဦးကိုဖမ်းဆီးသွားပြီးပြန်လွတ်ပေးဖို့တောင်းဆိုရာကနေစစ်တပ်နဲ့ဒေသခံပြည်သူတွေညာဘက်အထိအပြန်အလှန်ပြစ်ခတ်တဲ့အတွက်ဒေသခံတွေဘက်က3ဦးသေဆုံးခဲ့ပြီးဌာနဆိုင်ရာအဆောက်အဦတွေမိရှုဖျက်ဆီးခံခဲ့ရသလိုဒီနေ့မှာတော့မြို့ထဲကဈေးဆိုင်တွေပိတ်ထားပြီးတချို့မှလည်းထွက်ပြေးတိမ်းရှောင်နေရပါတယ်။ဒီအခြေအနေနဲ့ပတ်သက်လို့ပင်လယ်ဘူးမြို့ကန်တဦးက BOA ကိုအခုလိုပြောပါတယ်
။မနေ့ပိုင်းတယောက်ကြားတယ်။ညာဘက်ကမှညာအဲ့အဲ့ပြီးတော့အဲ့လိုနေလေပါဟောပြစ်လိုက်ပြစ်လိုက်ဟောရညာသားနေနဲ့ညနေပိုင်းဟိုနေ့လပိုင်းတာပြီးတော့နေ့လပိုင်းဟိုအနေပြီးတော့ကျွန်တော်7နာရီလောက်ကနေပြီးတော့ညနေ3နာရီလောက်နာ3နာရီလောက်ဒီ3နာရီတော့တခါပြန်ဖြစ်တာလူတွေစုလာကြပြီးရေတကမြောင်းဟိုဝိုင်းညနေပေါ့ကြားကောလည်းကြားဝိုင်းကြည့်ကြတဲ့ချိန်ကညမိုးချုပ်ခဲ့ပြီးပြစ်တော့အဲပြစ်တဲ့အခါမိုးချုပ်ပန်းနေလူပြုတ်ပြမှာထွေရုံကိုမီးလောင်နေပေါ့ထွေရုံဒီရှုပ်ကြတယ်ပေါ့ထွေရုံမီးလောင်နေအဲ့ဒီမှာရှိတဲ့စီပြေရုံမီးလောင်သွားတယ်ကောဟိုဗန်ရုံဟောင်းမိလောင်သွားတယ်အခွန်ရုံမိလောင်တယ်ကျတော့ဟိုဥပဒေရုံခေါ်တာပေါ့အဲ့ဒီရုံလည်းမိလောင်သွားဟိုဥပဒေရုံဆိုတရားရုံပေါ့လေအဲ့ဒါလည်းမိလောင်သွားတယ်ရေးတိုင်းနဲ့ပြေးထားတယ်မြို့ကနေပြီးတော့ထွေပြေးတိတ်ဆောင်တာရှိတယ်ဘလောက်ထွေပြေးတိတ်ဆောင်လို့ပြရလို့တဲ့လူတောင်ကြောက်လို့ပြေးထွေပြေးတိတ်ဆောင်နေကြတယ်အာရအားလုံးတကားတွေကုန်ပိတ်ရေးတိုင်းတွေကုန်ပိတ်အခုချိန်ကတော့အေးအားမပြတဲ့အချိန်ခဏညင်နေပါပဲကျတော့ကတော့ညင်နေဆိုတာကကျတော့ကြောက်လို့မဟုတ်ကျတော့လည်းအေးအားထပ်ပြေးမှာပဲတစ်ခါကလည်းအေးအားထပ်ပြေးကြမှာပဲဟိုလည်းအေးအားရှိတယ်ဆိုတော့လေကက်တဲလေပေါ့ဟိုဘက်ကမလုပ်ဘူးဒီဘက်လည်းမလုပ်ဒီဘက်မလုပ်ဟိုဘက်မလုပ်ဘူးပေါ့ဒီလိုပဲကိုယ်ညင်ညမ်းမဲ့သဘောပါ
ဒီကနေ့မှာတော့စစ်တပ်နဲ့ရဲတပ်ဖွဲ့ကပြစ်ခတ်တာကြောင့်တေဆုံးသူတဦးရဲ့နာရေးကိုကျင်းပခဲ့ပြီးနာရေးမှာလက်သုံးချောင်းထောင်ဆန္ဒထုတ်ဖော်ခဲ့ကြပါတယ်ပြစ်ခတ်မှုတွေဖြစ်ပွားခဲ့တာကြောင့်ပင်လယ်ဘူးမြို့နယ်နီးတဲ့ဝင်းတုံမြို့ဘက်ကပါလုံခြုံရေးအင်အားတွေထပ်ဖြည့်ထားပြီးတော့ဒီကနေ့ညနေပိုင်းမှာတော့ပင်လယ်ဘူးမြို့ကိုရောက်လာတယ်လို့ဒေသခံတွေကပြောပါတယ်ဒါအပြင်ဒီကနေ့မှာတော့ရှမ်းပြည်နယ်ကြောင်မဲမြို့မှဈေးမှာလည်းဆန္ဒထုတ်ဖော်သူတွေကိုမျက်ရည်ရိုဘုံတွေနဲ့ပြစ်ခတ်ဖြိုခွင်းခဲ့ပြီးတေဆုံးထိခိုက်ဒဏ်ရာရတာတွေတော့မရှိခဲ့ပါဘူးဒီအခြေအနေနဲ့ပတ်သက်လို့မျက်မြင်တွေ့ရှိခဲ့ရသူကြောင်မဲဒေသခံတဦးကအခုလိုပြောပါရယ
်ဆန္ဒပြနေတော့ဥစားငင်းချမ်းစွာဆန္ဒပြနေတာကိုပထမတစ်ခေါက်ပေါ်တော့လူစုခွဲခိုင်းတယ်မခွဲနိုင်ဘူးပေါ့ဒီဆန္ဒပြလို့လည်းမခွဲနိုင်တော့အဲသူတို့ညနေယူပုံနဲ့ပထမတစ်ခါခွဲဥစားပြစ်တာ6လုံး9လုံးလောက်ပြစ်တယ်ပြစ်တဲ့ချိန်မှာဥစားပေါ့နော်အဲကျန်တဲ့ဒီနှလုံးတုံးလုံးကတော့အုံလုံးလေးလုံးကသူတို့ဆိုရင်လည်းအုပ်နိုင်တာပေါ့။အဲ့တော့နှလုံးများကမအုပ်နိုင်တော့အဲ့မှာအကွေတွေထွက်ပြီးတော့ဒီသေးရောင်းတဲ့ဒီတွေကစားဆေးဝယ်တွေကစားမျက်ရည်ဖြစ်ရဥစားကမျက်ဒီမျက်စိတွေအကုန်ဆက်ကုန်တော့ဘောနော်။အဲပြီးတော့နောက်တော့အဲဒီလူစုကိုခွဲခိုင်းတာကိုမခွဲဘူးလုံးဝမခွဲနောက်တော့ဒုတိယတုတ်ပြန်ပြစ်တယ်။အဲ့လည်းဥစား၄၅၆လုံး9လုံးထပ်ပြစ်တယ်အဲ့လည်းနှစ်ခါဖြူခွင်းတာပေါ့။
မြန်မာနိုင်ငံရဲ့ဒုတိယအကြီးဆုံးမြို့ဖြစ်တဲ့မန္တလေးမြို့မှာလဲစစ်တပ်နဲ့ရဲတပ်ဖွဲ့ကအတားအဆီးတွေကိုလိုက်လံဖယ်ရှားပြီးလူတချို့ကိုဖမ်းဆီးသွားပါတယ်။ဒီလိုဖမ်းဆီးစစ်ဆေးတာတွေရှိနေပေမဲ့လဲစစ်ကောင်စီစန့်ကျင်ရေးကိုပုံစံမျိုးစုံနဲ့ဆက်လက်လှုပ်ရှားနေသလိုတရုတ်နိုင်ငံထုတ်ကုန်ပစ္စည်းတွေမတုံးဖို့နှိုးစော်တဲ့လှုပ်ရှားမှုလည်းပြုလုပ်ခဲ့ပါတယ်။တခြားမြို့ကြီးတွေဖြစ်တဲ့မုံရွာ၊ကော့တောင်၊တောင်ကြီး၊လိုက်ကော်မြေကြီးနာအစရှိတဲ့မြို့တွေမှာလဲမတ်လကုန်ပိုင်းလောက်ကပြစ်ခတ်မှုတွေရှိခဲ့ပေမဲ့လည်းဒီကနေ့အထိစစ်ကောင်စီစန့်ကျင်ရေးလှုပ်ရှားမှုတွေကိုအရှိန်ဟုန်မပြတ်စိုက်ကဲတပိတ်လူမဲတပိတ်ညတပိတ်ဆိုပြီးပုံစံမျိုးစုံနဲ့ဆက်လက်ပြုလုပ်နေပါဗျ။မြန်မာနိုင်ငံမှာဆန္ဒထုတ်ဖော်သူတွေကိုစစ်တပ်နဲ့ရဲတပ်ဖွဲ့ကပြစ်ခတ်တာကြောင့်လူပေါင်း900ကျော်သေဆုံးခဲ့ပြီးအဲ့ဒီထဲမှာအသက်20ကျော်အရွယ်လူငယ်အများအပြားပါဝင်သလိုအသက်မပြည့်သေးတဲ့ကလေးငယ်တွေဒါဇင်နဲ့ချီသေဆုံးနေပါတယ်ခင်ဗျာ။